ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဘယ်လောက်ရနေပြီလဲဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးဦးစီသူအောင်မြစ်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
။ဒီကနေ့မေလ3ရက်နေ့ဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။2017ဧပြီလသမရဦးသိန်းစိတ်ဦးဆောင်တဲ့အစိုးရအဖွဲ့အစ်တာဝန်ယူပြီးတဲ့နောက်ပိုင်း2012ခုနှစ်ဩဂုတ်လမှာနမဲဆိုးနဲ့ကြော်ကြားတဲ့စာပေစီစီရေးစနစ်ဖျက်သိမ်းပေးပါရယ်2013ဧပြီလမှာတော့နေ့စဉ်သတင်းစာထုတ်ဝေခွင့်ပြုပါရယ်ခုလိုစာနယ်ဇင်းလွတ်လပ်ခွင့်ပေးလိုက်တဲ့အတွက်နိုင်ငံတကာရဲ့ချီးကျူးမှုကိုလည်းခံရပါရယ်ခုဆိုရင်အစိုးရပြန်ကြားရေးဝန်ကြီးဌာနကရေးဆွဲတဲ့ပုံနှိပ်ထုတ်ဝေဥပဒေနဲ့ယာယီစာနယ်ဇင်းကောင်စီကရေးဆွဲတဲ့သတင်းမီဒီယာဥပဒေနှစ်ခုအတည်ပြုပြီးပါပြီနီးဥပဒေတော့မထွက်သေးပါဘူးမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ဘလောက်ရပြီလဲ။ဘာတွေထပ်ပြီးစ조사ဖို့လိုနေသေးလဲဆိုတာဒီတစ်ပတ်ဆွေးနွေးသွားပါမယ်
။သတင်းမီဒီယာလွတ်လပ်ခွင့်လို့ပြောလိုက်တာနဲ့ရုပ်သံရေဒီယိုနဲ့စာနယ်ဇင်းအလုံးအကျုံးဝင်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတော်လေးရှိလာပြီလို့နိုင်ငံတကာကချီးကျူးနေတဲ့အချိန်ရုပ်သံထုတ်လွှင့်ခွင့်နဲ့ရေဒီယိုထုတ်လွှင့်ခွင့်နှစ်ခုကိုတော့အစိုးရကရန်နှုန်းပြည့်ထိန်းချုပ်ထားစေဖြစ်ပါတယ်။ရုပ်သံထုတ်လွှင့်ခွင့်လို့ဆိုလိုက်ရင်အစိုးရပိုင်းစစ်တပ်ပိုင်းနဲ့ပုဂ္ဂလိကတပိုင်းလို့ခေါ်တဲ့ရွှေသန်လင်းကုမ္ပဏီရဲ့ Skynet နဲ့ MRD4 ထုတ်လွှင့်နေတဲ့ Forward Group တို့ပဲရှိပါတယ်။အခုလိုရုပ်သံထုတ်လွှင့်တဲ့လုပ်ငန်းအစိုးရနဲ့နှိစက်တဲ့စီးပွားရေးသမားနှစ်ယောက်ကိုပဲလုပ်ကံခွင့်ပြုထားတဲ့အတွက်ရုပ်သံလောကသတင်းလွတ်လပ်ခွင့်လုံးဝစိတ်သုံးနေပါတယ်။ဒါ့အပြင်နိုင်ငံတကာကရုပ်သံနဲ့ပတ်သက်လို့ပေးတဲ့အကူအညီအထောက်ပံ့တွေကိုလည်းအစိုးရမီဒီယာနဲ့အဲ့ဒီခရိုနီရုပ်သံကုမ္ပဏီတွေကပဲခွဲဝေရရှိနေကြပါတယ်။ဒါရင်မကမြန်မာနိုင်ငံအတွင်းရုပ်သံထုတ်လွှင့်ခြင်းနဲ့နိုင်ငံခြားရုပ်သံသတင်းဌာနတွေကလည်းအဲ့ဒီကုမ္ပဏီကခုနဲ့ပဲပူးပေါင်းလုပ်ကင်ကြရပါတယ်။တခြားရေးချွဲပိုင်ခွင့်မရှိကြပါဘူး
။ရေဒီယိုထုတ်လွှင့်ခွင့်လည်းဒီလိုပါပဲ။အစိုးရပိုင်းစစ်တပ်ပိုင်းနဲ့ခရိုနီ6ယောက်ပိုင်အတံလွှင့်ဌာနတွေပဲရှိပါတယ်။ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ခွင့်ပုဂ္ဂလိကကိုဘာကြောင့်လုပ်ခွင့်မပြုရသလဲလို့မေးရင်အစိုးရဘက်ကဥပဒေမရှိသေးဘူးဆိုတဲ့အကြောင်းပြချက်ပေးတတ်ကြပါတယ်။ခုဆိုရင်ပြည်ထောင်စုဝန်ကြီးဌာနဟာရုပ်သံနဲ့ရေဒီယိုထုတ်လွှင့်ခွင့်ဥပဒေကြမ်းလွှတ်တော်ကိုတင်ထားပြီးပါပြီ။လွှတ်တော်ကဆွေးနွေးအတည်ပြုပြီးသမရဘကကန့်ခွက်ဖို့မရှိရင်ဥပဒေဖြစ်လာပါမယ်။နောက်တစ်ဆင့်ပြည်ထောင်စုဝန်ကြီးဌာနကဤဥပဒေပြဋ္ဌာန်းပြီးမှသာဥပဒေအသက်ဝင်ပုဂ္ဂလိကတွေလုတ်ခွင့်ရမှာပါ။ဒီအတွက်ရုပ်သံနဲ့ရေဒီယိုလုပ်ငန်းပုဂ္ဂလိကလုတ်ခွင့်ရဖို့ဆိုတာဟာ2015ခုထိရောက်သွားနိုင်ပြီးတော့တော်ရုံနဲ့လည်းလုပ်ငန်းတွေထူထောင်လက်ပတ်နိုင်ကြအောင်မှမဟုတ်သေးပါဘူး။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကာလအစိုးရစစ်တပ်နဲ့အစိုးရကိုလိုလားတဲ့ခရိုနီလက်ထဲမှာပဲအင်အားကြီးရုပ်သံနဲ့ရေဒီယိုမီဒီယာတွေရှိနေခြင်းဟာရွေးကောက်ပွဲကိုမမျှမတဖြစ်စေနိုင်ပါတယ
်။သတင်းစာကြောင့်မဂ္ဂဇင်းရေးသားဖော်ပြခွင့်ကတော့ဒါပဲပြပြလွတ်လပ်ခွင့်ရခဲ့ပါပြီ။ဒါပေမဲ့လွယ်လွယ်ရခဲ့တာတော့မဟုတ်ပါဘူး။ပြည်ထောင်စုဝန်ကြီးဌာနကသူ့ဘာသာသူဖြေလျှော့ပေးခဲ့တာလည်းမဟုတ်ပါဘူး။2017 2နှစ်တာကာလပတ်လုံးစံနေစင်းသမားတွေတွန်းတွန်းတက်တက်တိုက်ပွဲဝင်ခဲ့လို့ရလာတဲ့အသီးပွင့်တွေဖြစ်ပါတယ်။အခုဆိုရင်သတင်းလွှတ်ခွင့်ကိုစုံတရာအာမခံနိုင်မဲ့ဥပဒေနှစ်ခုအတည်ပြုပြီးဖြစ်ပါတယ်။ဒါပေမဲ့ဤဥပဒေပြဋ္ဌာန်းနိုင်ခြင်းမရှိသေးတော့ဘလောက်အတိုင်းအတာအထိအာမခံချက်ရှိမလဲသိမချရသေးပါဘူး။အခုကဲပြည်ချိုင်းဝန်ကြီးဌာနဟာထုတ်ဝေဖို့တင်ပြထားတဲ့သတင်းစာ၊ဂျာနယ်၊မဂ္ဂဇင်းလိုင်စင်တွေနဲ့ပတ်သက်ပြီးဤဥပဒေမရှိသေးလို့ဆိုတဲ့အကြောင်းပြချက်နဲ့ရပ်ဆိုင်းထားပါသေးတယ်။ခုလိုကြည်ကြဲလောင်ပြောဆိုနေကြတဲ့ပြဿနာတစ်ခုကစာနယ်ဇင်းလွတ်လပ်ခွင့်ရပြီးနောက်မှာဖြစ်ပေါ်လာတဲ့အလဲပဲမီဒီယာသတင်းတော့မခိုင်နဲ့ TVB သတင်းတော့ကိုစော်ဖီထောင်ချခံရမှု Unity သတင်းဂျာနယ် CEO နဲ့သတင်းတော့တွေနိုင်ငံတော်တိဝက်ချက်ဥပဒေနဲ့တရားစွဲဆိုခံရမှုတွေဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဒီရင်းကစာနယ်ဇင်းသမားတွေနဲ့ပြပသတင်းမီဒီယာအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုရှိခဲ့ပါတယ်။ဒီပြဿနာနဲ့ပတ်သက်ရင်အစိုးရရဲ့မတရားဖိနှိပ်မှုကိုကန့်ကွက်ရမှာဖြစ်တယ်လို့ကိုယ်တည်းမီဒီယာသမားတွေဘက်ကချွေးရင်ချက်တွေရှိခဲ့ရင်လဲသင်္ကန်းဆောင်ရဲ့ယူပြပြင်တာတည်းမီဒီယာသမားတွေအရေးချင်းမြင့်နေတာမျိုးတွေလုတ်ဖို့လဲလိုအပ်နေပါတယ်။ဒါမှသာတန်နေသေးတဲ့တည်းမီဒီယာလွတ်လပ်ခွင့်တိုက်ပွဲအတွက်မျက်ခြေပြတ်မသွားမှာဖြစ်ပါတယ်
။နောက်ထပ်ကြံနေသေးတဲ့ပြဿနာကအစိုးရပြန်ကြားရေးဝန်ကြီးဌာနအောက်ကရုပ်သံရေဒီယိုနဲ့စာနယ်ဇင်းလုပ်ငန်းတွေအားလုံးကို Public Service Media ဆိုပြီးတော့အသွင်ပြောင်းမဲ့ကိစ္စပါ။တကယ်တော့ပြန်ကြားရေးဝန်ကြီးဌာနအောက်ကအဲ့ဒီမီဒီယာလုပ်ငန်းကြီးတစ်ခုလုံးကိုအထက်ကနေအောက်အထိစစ်ဘိုလ်ဟောင်းတွေနဲ့စနစ်တကျဖွဲ့စည်းထားတာပါအစိုးရဟာစစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီကိုကူးပြောင်းမယ်လို့ပြောနေပေမဲ့ စစ်ဘိုဟောင်းတွေနဲ့ဖွဲ့စည်းထားတဲ့ဒီမီဒီယာလုပ်ငန်းကြီးတစ်ခုလုံးကိုပုဂ္ဂလိကပိုင်ပြောင်းတာရော့ချတာမဟုတ်ပဲခေါင်းစဉ်တစ်ခုနဲ့ဆက်ပြီးတော့ထိမ့်ချုပ်သွားဖို့ကြံစီနေပါတယ်။အဲ့ဒီအထဲကမှသတင်းမီဒီယာသမားတွေအထူးဝေဖန်နေတာကသတင်းစာထုတ်ဝေတဲ့လုပ်ငန်းမှာနိုင်ငံတကာမှ Public Service Broadcasting PSB လို့ခေါ်တဲ့အများပြည်သူဝန်ဆောင်မှုရုပ်သံလွှင့်လုပ်ငန်းဆိုတာပဲရှိပါတယ်။သတင်းစာကိုအဲ့ဒီခေါင်းစဉ်အောက်မှာထားလို့မရှိကြပါဘူး။ဒါကြောင့်အစိုးရရဲ့မီဒီယာလုပ်ငန်းတွေအများပြည်သူဝန်ဆောင်မှုခေါင်းစဉ်အောက်ကူးပြောင်းတဲ့အခါမှာသတင်းစာလုပ်ငန်းကိုခွင့်မပြုဖို့အလေးအနက်ကန့်ကွက်ကြရပါဦးမယ်
။အလုံးချုံကိုသုံးသပ်လိုက်ရင်မြန်မာနိုင်ငံမှာရုပ်သံမီဒီယာနဲ့ရေဒီယိုအသံလွှင့်လုပ်ငန်းတွေလုံးဝလွတ်လပ်ခွင့်မရှိသေးပါဘူး။အနေနဲ့လွတ်လပ်ခွင့်နဲ့ပတ်သက်ရင်တော့လွတ်လပ်စွာရေးသားဖော်ပြခွင့်ရနိုင်ပေမဲ့ထုတ်ဝေခွင့်နဲ့ပတ်သက်ပြီးနှီးဥပဒေမထွက်သေးတာမျိုးစဉ်းချရသေးပါဘူး။အလားတူသတင်းရယူခွင့်နဲ့ပတ်သက်တာသတင်းသမားအခွင့်အရေးနဲ့ပတ်သက်တာတွေကိုလည်းဥပဒေပါအခွင့်အရေးမရကြသေးပါဘူး။ဒီအတွက်မမေ့မလျော့ဆက်ပြီးတောင်းဆိုတက်ပွဲဝင်ကြရအောင်မှဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။